ယခိုင်ပြည်နယ်မြောက်ပိုင်းမှာရုပ်အလောင်းတွေအစုလိုက်ပြုံလိုက်မြှုပ်နှံထားတဲ့နေရာ၅ခုတည်းမှနေတွေ့ရတယ်လို့ AP သတင်းဌာနရဲ့ဖော်ပြချက်ကိုယခိုင်ပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူတွေကညင်းဆိုလိုက်ပါတယ်။အစုလိုက်ပြုံလိုက်မြှုပ်နှံထားတယ်ဆိုတဲ့ဂူရာပြင်ကြေးရွာကိုယခိုင်ပြည်နယ်အစိုးရအဖွဲ့အနေနဲ့တွားရောက်စစ်ဆေးခဲ့ပြီးဘာမှမတွေ့ရဘူးလို့ယခိုင်ပြည်နယ်အစိုးရအဖွဲ့ပြောခွင့်ရသူကဆိုပါတယ်။သတင်းအပြည့်စုံကိုတော့ VOA သတင်းတော့မမမြခိုင်ကသတင်းပေးပို့ပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာအစုလိုက်ပြုံလိုက်မြုံနှံထားတဲ့ရုပ်လောင်းတွေကိုနေရ၅ခုတက်မနေမှာတွေ့ရတယ်ဆိုတာအတည်ပြုကြောင်းဖေဖော်ဝါရီ၁ရက်နေ့က AP သတင်းဌာနရဲ့သတင်းတပုတ်မှာဖော်ပြထားပါတယ်။ဒီသတင်းနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ကလုံးဝညှင်းဆိုလိုက်ပြီးရုပ်လောင်းတွေအစုလိုက်ပြုံလိုက်မြုံနှံထားတာတွေ့ရတယ်ဆိုတဲ့ဗူဒီတောင်မြို့နယ်တဲကဂူဒါပြင်ကြီးရွာကိုတွားရောက်စစ်ဆေးချိန်မှာလည်းဘာမှမတွေ့ရဘူးလို့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေက VOA ကိုပြောပါတယ
်။အဲ့သတင်းရလို့ကျွန်တော်တို့အမှဘူဒီတော်မျိုးနဲ့အုပ်ချုပ်ရေးမှူးဦးစီးပြီးတော့ကျွန်တော်တို့အဲ့မှာဟိုပါပေါ့နော်အဖွဲ့ဖွဲ့တာပေါ့နော်ဒီဟိုမျိုးနဲ့ဥပဒေအရရှိတွေလက်တော့လောဘကအရရှိတွေနောက်ကမြေဆင်းအရရှိတွေနောက်ကကျွန်တော်တို့ဒီအဲ့မှာမွတ်စလင်ရမိရဖတွေပါတာပေါ့ဟိုဒီနေ့သွားကြည့်ပါတယ်အဲ့နေရာတွေသွားကြည့်ရသွားကြည့်တဲ့အခါမှာအဲ့မှာခုနကပြောတဲ့အဲ့ပြည်စင်နေရာပတ်ဝန်းကျင်မှာနော်ဘာမှမရှိပါဘူးနောက်ကအဲ့ရမိရဖတွေရဲ့ပြောပြကြည့်ရတယ်အဲ့နေရာတွေမှာနော်ဘာမှဖြစ်စင်မှလည်းဖြစ်ခဲ့ခြင်းလည်းမရှိဘူးခုနကတော့ပြုတ်ထားခြင်းလည်းမရှိဘူးဆိုပြီးတော့ပြောပါတယ်။အဲဒီတိုင်းရမိရဖမုစလင်လည်းပါပါတယ်။ရမိရဖမုစလင်လည်း9ရောက်6ရောက်တော့ပါပါတယ်။အဲသူနဲ့ကျွန်တော်တို့သွားပြီးတော့နော်အခုသွားပြီးတော့ရှာနေမှာအခုလည်းရှိအဲ့နေရာနေပြီးတော့သတင်းပို့နေပါတယ်။အမြင်မှာဘာမှမရှိပါဘူး
။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာရောက်နေတဲ့လူပေါင်း200000ကျော်ကိုတွေ့ဆုံမေးမြန်းပြီးလက်ကင်ဖုန်းနဲ့မှတ်တမ်းတင်ထားတဲ့အချက်လက်တွေအရစစ်တပ်နဲ့ဒေသခံရွာသားတွေကပြီးခဲ့တဲ့နှစ်ဩဂတ်လထဲမှာတပ်ဖြတ်ခဲ့တာဖြစ်ကြောင်း AP သတင်းမှာဖော်ပြထားတာပါ။အစုလိုက်အပြုံလိုက်မြုံနှံထားမှုတွေအမှန်တကယ်မရှိဘဲမဟုတ်မမှန်သတင်းဖော်ပြချက်ဟာတိုင်းပြည်ရဲ့ပုံရိပ်ကိုထိခိုက်စေတာမို့ဒီသတင်းကိုဖော်ပြခဲ့တဲ့ AP သတင်းဌာနကိုတရားစွဲဖို့လှုံ့ဆော်သွားမယ်လို့ဦးတင်မောင်ဆွေကပြောပါတယ
်။အခုလာမတိုင်ခင်ကနေခဲ့တဲ့နော်မိုးစနေရမိရဖားတွေနော်အဲ့ဒါရင်းနဲ့ကျွန်တော်သွားပြီးတော့စစ်တဲ့ခါမှာမဟုတ်ဘူးလို့ပြောတယ်တွေ့လဲဘာမှမတွေ့ဘူးလက်ရှိတဲ့အနေမှာရောက်နေတယ်။အခုနောက်ပြီးကျွန်တော်တို့ဒီမဟုတ်တဲ့မဟုတ်မမှန်သတင်းတွေခုနကပြောလွှင့်နေတဲ့သတင်းဌာနတွေလည်းကျွန်တော်တို့ပြန်ပြီးတော့အရေးယူဖို့ရှိပါတယ်။ပြရစမှာပေါ့ဗျာခုနပြောတော့မဟုတ်ဘဲနဲ့ခုနပြောလို့ဒီသတင်းတွေခုနပြောလို့ဟိုလွှင့်နေတဲ့ဥစ္စာတွေကျွန်တော်တို့ကခုနပြောလို့ဟိုသွားပြီးကြည့်တဲ့ခါမှာဒီဥစ္စာတွေဒီခုနပြောလို့မှန်ကန်မှုမရှိဘဲနဲ့ခုနပြောလို့ဒီမြန်မာနိုင်ငံရဲ့ဘုံတိတ်ခါကွာနော်ဟိုထိခိုက်တယ်နောက်နိုင်ငံကလည်းပါလဲမြန်မာနိုင်ငံရဲ့ခုနပြောလို့ဒီလူခွင့်ချိုးဖောက်တဲ့ပုံစံမျိုးနဲ့ဒါမျိုးဒီဒါမျိုးဖန်တီးပြီးတော့လုပ်တဲ့လုပ်ရက်တွေသူတို့ရှိရင်ခင်ဗျားတို့ဒီနိုင်ငံကသတင်းဌာနတွေကအစိုးရစားနဲ့ဒါမေးမဲလာတဲ့အစ်စ်တွေရောက်နေတော့ဒါမျိုးဖြစ်လာအောင်ဖန်တီးတဲ့နော်ဒီစပြီးတော့သတင်းတွေခုနပြောလို့မဟုတ်မှန်သတင်းတွေရေးတဲ့အတွက်သူတို့မှသူတာဝန်ယူရပါမယ်ဒီကိစ္စကို
2018ခုနှစ်စက်တင်ဘာလတုန်းကတော့မောင်တော်မြို့နယ်ရဲဘော်ကြကြေးရွာနာမှာဟိန္ဒူဘာသာဝင်ရုပ်လောင်း28လောင်းကိုတွေ့ရှိခဲ့ပြီးဒါဟာ ARSA အကြမ်းဖက်သမားတွေရဲ့လက်ချက်ဖြစ်တယ်လို့တပ်မတော်ဘက်ကတော့သတင်းထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းဒင်ကြေးရွာမှာတွေ့ခဲ့တဲ့ရုပ်လောင်းတွေကတော့ဒေသခံရွာသားတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်ဖြစ်တယ်လို့မြန်မာစစ်တပ်ဘက်ကသတင်းထုတ်ပြန်ထားပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကကျူးလွန်ခဲ့တဲ့အမှုတွေအတွက်လည်းအရေးယူဆောင်ရွက်မှုတွေရှိပြီးအခုဂူရာပြည်မှာရုပ်လောင်းတွေတွေ့တယ်ဆိုတာကတော့ထင်အောင်ထင်မှားဖြစ်အောင်လုပ်တဲ့သတင်းမှားတွေဖြစ်တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ပြောခွင့်ရသူဦးတင်မောင်ဆွေကပြောပါတယ်
။တပ်မတော်ရောရဲတပ်ဖွဲ့ရောလုက္ကင်နေတဲ့ကိစ္စနဲ့ပတ်သက်ပြီးဒါကျွန်တော်ဒီဥပဒေနဲ့ညီပဲဆောင်ရမယ်သူရဲ့ခြေထုံးချိမှုတွေနဲ့ပဲဆောင်ရမယ်ဒီကြားထဲမှာကျွန်တော်တပ်ဖွဲ့ဝင်တွေလုတာခိုင်တာမှားသွားတာတွေရှိပါတယ်ဒီဥစ္စာတွေအလုံးလုံးနဲ့ကျွန်တော်တို့ဘက်ကနေပြီးတော့ယုံကြလို့ဒါခရီးရောက်ရောက်ကျွန်တော်ဒါအရေးယူအပြစ်ပေးနေတာတွေရှိပါတယ်ခုနပြောလို့မဟုတ်ဘဲနဲ့ခုနပြောလို့ခင်ဗျားမြင်ရဘူးခုနပြောတော့เนาะကျွန်တော်တို့ဒီသတင်းတွေဒီဒီဆက်ဖြစ်နေခုနပြောကောလာဟာလာတွေပေါ့ကောလာဟာလာတွေဖြစ်နေဥစ္စာတွေဟောပြောရဲဒီဘူကီရူမာတွေပေါ့ဒါမျိုးတွေကျွန်တော်တို့ပြုတ်ပြီးတော့ဒီအကုန်လုံးဒါဟိုထင်အောင်ထင်မှားနဲ့ဒီဒီဟိုလုတ်တဲ့ပုံစံမျိုးတွေအဲဒါတွေတော့ကျွန်တော်နေတော့ဒါတော့ရှုံ့ချပါတယ်အဲ့ဒီဒါဒီဥစ္စာဒါ misinformation ဖြစ်ပါဘူး disinformation တွေဖြစ်ပါတယ်အတိအမှန်ကလုတ်ကြံပြီးတော့ဒါမျိုးလုတ်နေတဲ့ဒီကိစ္စတွေကိုတော့ဒါကျွန်တော်အနေနဲ့အဲဒီတာဝန်ရှိတဲ့လူတွေနဲ့ဒါခုနကပြောကြားအတရားဥပဒေအရကျွန်တော်ကရာဆွေးပြီးတော့ဖြစ်ပ
ါရခိုင်ပြည်နယ်မြောက်ပိုင်းမှာအစုလိုက်ပြုံလိုက်မြုံနှံထားတဲ့နောက်ထပ်နေရာ၅ခုကိုအတည်ပြုနိုင်ကြောင်း AP သတင်းဌာနရဲ့ဖော်ပြချက်နဲ့ပတ်သက်လို့ထိထိရောက်ရောက်စုံစမ်းစစ်ဆေးမှုတွေခွင့်ပြုဖို့မြန်မာအစိုးရကိုကုလသမဂ္ဂကဖေဖော်ဝါရီ၁ရက်နေ့ကတိုက်တွန်းထားပါတယ်ရှင်